မိတ်ဆွေများအားလုံးမင်္ဂလာပါမျော်လင့်စရာလူငယ်ကဘာမှကြိုဆိုလိုက်ပါတယ်ရှင်ဒီနေ့ဖော်ပြမယ့်အကြောင်းအရာလေးကတော့တိတ်ခါတော်ရဆရာစောထွန်းထွန်းလင်းရေးသားထားတဲ့စာရေးသူစိတ်ကြိုက်ဓမ္မယတစာစုများဆိုတဲ့စာအုပ်လေးတဲကလူသားတာဝန်ဆိုတဲ့အကြောင်းအရာလေးကိုကောက်နှုတ်ဖော်ပြပေးသွားမှာဖြစ်ပါတယ်တစ်ကောခန်းကြီး30အငယ်24ကိုအချိုးကိုအဘယ်သူမျှမရှာစေနဲ့သူ့အချိုးကိုလူတိုင်းရှာစေကောလောသဲခန်းကြီး3အငယ်23လူဤအမှုကိုသာဆောင်ရွက်တကယ်သို့မဟုတ်သခင်ဖျားဤအမှုတော်ကိုဆောင်ရွက်တကယ်သို့ပြုလေသည်များတို့၌စေတနာစိတ်နှင့်ပြုကြလောလူသည်ချစ်သက်မုန်းသက်ကြောက်သက်ခြောက်သက်စသက်စန့်ကျင်ဘက်သဘောတရားတွေနဲ့ဖွဲ့စည်းထားပါတယ်လူဟာအများအကျိုးဆောင်တတ်တယ်လို့ဒုက္ခကောင်းလဲဆန်တတ်ပါတယ်။လူလူချင်းကရုဏာထားတတ်တယ်လို့အာဃာတလဲကြည်တတ်ပါတယ်။ကိုကျိုးစွန့်တတ်တယ်လို့အတ္တလဲကြည်တတ်ပါတယ်။ကြည်ဖြူခွင့်လွတ်တတ်တယ်လို့မနာလိုဝန်သူစိတ်လဲကြည်တတ်ပါတယ်။လူလူချင်းစာနာထောက်ထားတတ်တယ်လို့ဘသူတေတေငတေမာရင်ပြီးရောသူတပားရဲ့ဒုက္ခဝေဒနာကိုလိလျူရှုတတ်တဲ့တဘာဝလည်းရှိပါတယ်။လူရဲ့တဘာဝဟာအကောင်းရောအဆိုးပါတွင်တွဲလျက်ရှိပါတယ်။ဗုဒ္ဓရဲ့တရားတော်အရလူဟာမကောင်းမှု၌မွေ့လျော်တတ်တယ်။တမာကျမ်းစာမှာတော့လူသားသည်အပြစ်သားဖြစ်သောကြောင့်အပြစ်လုံနေခြင်းဖြစ်တယ်လို့ဖော်ပြထားပါတယ်။တို့ရတွင်လူသားအလုံးရဲ့တာဝန်မှာမကောင်းမှုကိုရှောင်နိုင်သမျှရှောင်ပြီးကောင်းမှုကိုဆောင်နိုင်သမျှဆောင်ကစိတ်ကိုဖြူစင်အောင်ထားနိုင်မယ်ဆိုရင်ထိုသူဟာတန်ဖိုးရှိရဲ့လူတူဧကံမှုချဖြစ်မှာဖြစ်ပါတယ်လူတွေဟာမကောင်းပါဘူးလို့တပားသူကိုပြောနေတဲ့သူဟာမိမိကိုယ်တိုင်ကတော့ကောင်းတယ်မှန်တယ်လို့တထစ်ချယုံကြည်ထားကြတယ်မကောင်းမှုကိုမကောင်းမှုမှန်သိတဲ့သူကလူကောင်းဖြစ်နိုင်သေးတယ်မကောင်းမှုကိုမကောင်းမှုမှန်မသိတဲ့သူကတော့မျောလင့်ချက်ကုံဆုံးတဲ့သူပဲဖြစ်ပါတယ်လူဟာမိမိအပြစ်သားဖြစ်တဲ့အကြောင်းဝန်ခံပြီးကောင်းတဲ့အသက်ရှင်မှုတွေနဲ့လူသားအကျိုးပြုတဲ့လုပ်ငန်းတွေကိုလုပ်ဆောင်နိုင်သူသာလျှင်လူပီတာတဲ့သူဖြစ်ပါတယ်။စာရေးဆရာမကြီးဒေါ်ဆန်းဆန်းနှွဲ့တာယာဝတီရဲ့ဝဋ်ထုတိုတပုတ်ကိုဖော်ပြပါရစေ။ဆရာမကြီးဟာနိုင်ငံရေးအကျဉ်းသားတဦးအနေနဲ့နှိရှေလများအကျဉ်းခံရပြီးတဲ့နောက်ပြန်လွတ်လာတဲ့အခါမှာတည်တင်းဓမ္မတွေရဲ့အာယုံဆူးဆိုက်ခြင်းကိုခံရပြီးတော့ထောင်သွင်းဖြစ်ပျက်ခဲ့သမျှအတွေ့အကြုံတွေကိုနေ့စဉ်ရက်ဆက်မေးမြန်းခြင်းခံခဲ့ရပါတယ်။ထောင်ကနေလွတ်လာခါစကျမ်းမာရေးအခြေအနေတိတ်မကောင်းလို့အနားယူဖို့လုပ်တဲ့အခါမှာသူ့ရဲ့မောင်ဝမ်ကွဲဆရာဝန်ကဆရာမကြီးကိုအကြံပေးပါတယ်။အမတီအတိုင်းနေရင်ကျမ်းမာရေးထိခိုက်လာနိုင်တဲ့အတွက်ကျွန်တော်နေတဲ့တိုက်ခန်းမှလာနေပါ။တည်င်းတမားတွေကိုလိပ်စာဖုန်းနံပါတ်မပေးဘဲလာအနားယူပါ။ကျမ်းမာရေးပြေဝမှအမလှုပ်ချင်တဲ့အလုပ်ကိုစိတ်ရောကိုယ်ပါလုပ်နိုင်မှာပါလို့ပြောလာတဲ့အတွက်ကြောင့်ဆရာမကြီးကလက်ခံပြီးတော့သူ့မောင်ရှိတဲ့တိုက်ခန်းကိုတွားရောက်အနားယူပါတော့တယ်။သူ့မောင်ဝမ်းကွဲနေတဲ့အခန်းကတိုက်ရဲ့အောက်ဆုံးအထက်ဖြစ်တဲ့အတွက်ကြောင့်တပတ်ကြာနေပြီးတော့ခါမှာသူ့မောင်ကိုနေငါငါကိုကျမ်းမာရေးအတွက်အနားလာယူခိုင်းတာကောင်းပေမဲ့နေနေတဲ့တိုက်ခန်းအောက်ဆုံးအထက်ကအမိုက်ပုံဖြစ်နေပြီးညစ်ပတ်နေတာပဲနေတန့်ရှင်ရေးလှုပ်ပေးပါလို့ပြောပါတယ်မောင်လေးကအမမြို့တွေကတိုက်ခန်းအလုံးကြီးပါအောက်ဆုံးထက်ကအမိုက်ပုံပါပဲကျွန်တော်လည်းအမြဲမရှင်းနိုင်ဘူးလို့ပြန်ပြောတဲ့အခါမှာနေတန့်ရှင်ရေးမလုပ်ပေးနိုင်ရင်ငါနေနေတဲ့တိုက်ခန်းမှာမနေတော့ဘူးလို့ပြောတဲ့အတွက်ကြောင့်မောင်ဖြစ်သူကချက်ချင်းပဲကွန်ပျူတာဆိုင်ကိုပြေးပြီးဆိုင်းပုတ်တွေယူလာပြီးတော့တိုက်အောက်မှာကတ်ထားလိုက်ပါတယ်သူသွားလှုပ်လာတဲ့ဆိုင်းပုတ်တွေကတော့ပုံအမိုက်မပြေးရကွန်းတွေမထွေးရတန့်ရှင်းမှုကိုကူညီပါစာတန်းတွေပဲဖြစ်ပါတယ်။တပတ်ကြာတဲ့အခါမှာဒီဆိုင်ပုတ်အားလုံးနေရာမှာကွန်းတွေးတွေနဲ့ညစ်ပတ်ပေးကြံလျက်ရှိပြီးတော့မောင်ကအမကိုတွေ့ပြီလားမြန်မာလူမျိုးအချို့တွေရဲ့စိတ်ဓာတ်တွေဟာ ဒီအဆင့်လောက်ပဲရှိတယ်လို့ပြန်ပြောတဲ့အခါမှာဆရာမကြီးကစိတ်မကောင်းကြီးစွာဖြစ်ခဲ့ရတယ်။တပတ်ကြာတဲ့အခါမှာတိုက်အောက်တစ်ခုလုံးတန့်ရှင်းစွာနဲ့ဆိုင်းဘုတ်အစ်စ်တွေထပ်မံတွေးရှိရပြန်တယ်။မိတ်ဆွေအမိုက်ပစ်ပါ၊ကွန်းတွေးထွေးပါ၊ရှေ့မှာအမိုက်တောင်ရှိပါတယ်။အမိုက်ပြည့်တဲ့အခါကျွန်တော်ကိုကြော်စွာအမိုက်ပစ်ပေးပါမယ်လို့ရေးသားထားပါတယ်။ဆရာမကြီးကသူ့မောင်ဆရာဝန်ကိုနှင်းထက်ဉာဏ်ပညာရှိတဲ့ကြော်စွာဆိုတော့ကလေးကတီတိုက်မှရှိတယ်။ကြော်စွာနဲ့ငါတွေ့ချင်တယ်လို့ပြောတဲ့အခါမှာဆရာဝန်မောင်လေးကတွေ့ခွင့်ပေးလိုက်တဲ့အတွက်ကြောင့်ဆရာမကြီးကလူငယ်လေးကြော်စွာကိုဒီတိုက်မှနေတဲ့သူအားလုံးမင်းကိုကျေးဇူးတင်ပါတယ်။အထူးသဖြင့်တိုက်အောက်ဆုံးအထက်မှနေတဲ့ဆရာမကြီးကကျေးဇူးအထူးတင်ရှိကြောင်းကြော်စွာကိုပြောလိုက်ပါတယ်တလကြာတဲ့အခါမှာတိုက်အောက်မှာကြော်စွာနဲ့ပြန်ဆုံတဲ့အခါမှာတော့မင်းအမိုက်ဖြစ်တာအဆင်ပြေရဲ့လားလို့အမေးလိုက်တဲ့အခါမှာကြော်စွာကဆရာမကြီးရေမနေ့ကရုံးပိတ်ရက်ကျွန်တော်ကိုရီးယားကစက်သိမ်းပိုင်းကြည့်နေတော့စီပင်ဌာနကအမိုက်ကခေါင်းလောင်းထိုးတန်ကြားပေမဲ့အမိုက်တောင်ပြည့်နေပေမဲ့စက်သိမ်းပိုင်းကိုပြီးအောင်ကြည့်နေမိတယ်။နောက်တနေ့ရောက်တဲ့အခါအမိုက်တောင်မှာအမိုက်တစ်ဆက်မှမရှိတော့ဘူး။အမိုက်ကားလာတော့တီတိုက်ကလူတို့ရောက်ရောက်ကအမိုက်ပစ်ပေးလိုက်တယ်လေ။ကျွန်တော်ကဆိုင်းပုတ်မှာကျွန်တော်ကြော်စွာအမိုက်ပစ်ပေးမယ်လို့ကြီးကြီးကျယ်ကျယ်ရေးထားတဲ့စာသားကြောင့်အရှက်ရမိပါတယ်။ဒီအဖြစ်ပြက်ကိုမူတည်ပြီးတော့ဆရာမကြီးရဲ့ဝတ္ထုမှာလောကကြီးမှာလူ၄မျိုး၄တန်းစားရှိတယ်ဆိုတာကိုတွေ့ရပါတယ်။၁အမိုက်ပစ်သောအုပ်စု၂အမိန့်ပေးသောဆရာဝန်အုပ်စု၃ကိုကျော်စွာအုပ်စုလှုပ်လဲလှုပ်ပေးပြီးအမိပါတော့အုပ်စု၄အမိမပါတော့အုပ်စုလောကရဲ့ကောင်းကျိုးများစွာကိုလှုပ်ဆောင်နေပေမဲ့အမိမပါတော့အုပ်စုဆိုပြီးတော့ဖြစ်ပါတယ်။နာတော်သားဆင်နေတဲ့ပရိသတ်တွေရောဘယ်အုပ်စုထဲမှာအသက်ရှင်နေပါသလဲ။တဲ့အမိုက်ပစ်တော်အုပ်စုအမိုက်ပစ်တဲ့အုပ်စုတွေကအတ္တကြီးတဲ့သူတွေဖြစ်နေတတ်ပါတယ်။သူတပားနဲ့ဆက်ဆံတဲ့အခါအတ္တစည်းရနေမှအပေါ်စည်းနေရမှကျေနပ်တဲ့သူတွေဖြစ်ပါတယ်။သူတပားကိုထိခိုက်အောင်နှိမ့်နှံအောင်အခက်ခဲဖြစ်အောင်ပြုလုပ်သူများဖြစ်တတ်ကြပါတယ်။နှစ်ဆရာဝန်လေးအမိန့်ပေတော်အုပ်စုတရုတ်ခေါင်းဆောင်ကြီးတဦးရဲ့အဆိုမိန့်တစ်ခုမှာကြောင်ဆိုတာဖြူဖို့မဲဖို့မလိုအပ်ဘူးကြွက်ခုတ်တတ်ဖို့ပဲလိုတယ်ဆိုတာကြားဘူးပါတယ်။အလုတ်လုတ်တဲ့အခါမှာတရားတာမတရားတာကိုနားမလည်ဘူးသူ့အကျိုးခံစားဖို့အတွက်သာဖြစ်နေပါတော့တယ်အမိန့်ပေးပြီးအခွင့်အရေးယူတတ်တဲ့သူတွေကမိမိရဲ့လုပ်ရကြောင့်တားဆင်မြေဆက်မျက်နာပြည့်ရတတ်ကြောင်းကိုလည်းတွေ့ရှိရပါတယ်။၃ကြော်စွာအုပ်စုလောကမှာတရားပြတ်တဲ့သူတွေမြောက်များစွာရှိတဲ့အထဲမှာဘသူတရားပြတ်ပြတ်ကိုမပြတ်ပဲကောင်းတဲ့အလုပ်ကိုစူးစမ်းပြီးလှုပ်ဆောင်သူတွေကလည်းနေရအနှံ့မှာတွေ့မြင်နေရပါတယ်။ကိုကြော်စွာဆိုတဲ့လူငယ်ဟာသူပြစ်လိုက်တဲ့အမိုက်မဟုတ်ပေမဲ့တာဝန်ယူပြီးအမိုက်ပစ်ပေးခြင်းဟာဒီလူငယ်လေးရဲ့ကောင်းမြတ်တဲ့ကိုကျင့်သိက္ခာပဲဖြစ်ပါတယ်။မြန်မာပြည်မှာကိုကျော်စွာကဲ့သို့သောလူငယ်များစွာပေါ်ထွက်လာဖို့အလွန်ပဲအရေးကြီးပါတယ်။ပတ်ဝန်းကျင်မှာလူအများစုဟာများသောအားဖြင့်တာဝန်ကိုယူပြီးတာဝန်မဲ့နေသူတာဝန်မကျေပွန်သောသူများကိုသာတွေ့နေရပါတယ်။တာဝန်မဲ့ခြင်းဟာအားလုံးအတွက်ကောင်းတဲ့အရာမဟုတ်ဘူးမလိုလားအပ်တဲ့ကိစ္စဖြစ်ပါတယ်။တာဝန်ယူတဲ့လူအဖွဲ့အစည်းဟာမိမိတာမကပတ်ဝန်းကျင်တစ်ခုလုံးအတွက်တာယာပျော်ရွှင်ချမ်းမြေ့ခြင်းဘဝကိုပိုင်ဆိုင်နိုင်ပါတယ်။အချို့သောစိတ်ဓာတ်ပျက်စီးနေတဲ့လူတွေကပိုက်ဆံရမှအလုတ်တာဝန်ယူရမယ်လို့နားလည်နေတတ်ကြပါတယ်။အမှန်တကယ်ကတော့ပိုက်ဆံရသည်ဖြစ်စေမရသည်ဖြစ်စေမိမိတာဝန်ယူထားတဲ့အလုပ်ကိုတာဝန်ကျေပွန်စွာလှုပ်ဆောင်ဖို့လိုအပ်တယ်လို့အချောင်းမျိုးမျိုးကြောင့်အခက်ခဲဖြစ်လာရင်အခြားသူတွေကိုလက်ညှိုးမထိုးဘဲတာဝန်ယူရတော့တတိရှိရမှာဖြစ်ပါတယ်လောကမှာမိမိလုပ်တဲ့အလုပ်ကိုကျွမ်းကျင်စွာလုပ်ဆောင်ပြီးတာဝန်ယူတဲ့သူက တမိုင်းမှာအမိကောင်းတစ်ခုဖြစ်မှတ်တမ်းတင်မှာဖြစ်ပါတယ်။ကိုကျော်စွာအုပ်စုဟာလှုပ်လဲလှုပ်တာဝန်လဲယူလောကမှာနာမည်ပါတဲ့သူတွေဖြစ်ပါတယ်။လောကကြီးမှာလူသားအချို့ပြုအလုပ်ကိုလှုပ်လဲလှုပ်တာဝန်ယူအမိပါတဲ့သူတွေကကဘာပေါ်မှာမာဒါထရီဆာကိုတွေ့နိုင်မှာဖြစ်ပါတယ်။လေကောင်းသောအလုပ်ကိုလှုပ်ဆောင်နေကြတော့လေအကြောင်းမျိုးမျိုးကြောင့်မှတ်တမ်းတင်မခံရသူများလူကြီးတွေရဲ့သဘောတဘာဝမှာကောင်းတဲ့အလုပ်ကိုလုပ်တဲ့အခါပတ်ဝန်းကျင်မှာလူအများရဲ့အတိအမှတ်ပြုအားပေးချီးမြှောက်ခြင်းကိုခံချင်ကြတယ်အကြောင်းမျိုးမျိုးကြောင့်တကယ်လှုပ်တဲ့သူကိုချောင်တိုးထားပြီးမလှုပ်တဲ့သူကနာမည်ယူသွားရင်လူအများစုဟာကောင်းတဲ့အလုပ်ကိုပြစ်တတ်လေရှိပါတယ်အကြောင်းကတော့အတိမတ်ပြုခြင်းခံခြင်းတော့ကြောင့်ဖြစ်ပါတယ်။လောကမှာနာမည်မပါပေမဲ့ကောင်းတဲ့အလုပ်ကိုစူးစမ်းပြီးလှုပ်ဆောင်တဲ့သူတွေကအစစ်မြင့်လူသားများဖြစ်ကြပါတယ်။အမိုက်ကားလာတဲ့အခါအမိုက်ပစ်ပေးတဲ့သူကဘယ်သူဘယ်ဝါမှမသိရပေမဲ့သူရဲ့လှုပ်ဆောင်မှုကြောင့်ပတ်ဝန်းကျင်မှာရှိတဲ့လူသားအလုံးဝမ်းမြောက်စရာဖြစ်ခဲ့ခြင်းဟာထိုသူရဲ့ပေးဆက်အသက်ရှင်ခြင်းကြောင့်ပဲဖြစ်ပါတယ်။နာတော်သားစင်နေသူနဲ့ကျွန်ုပ်အပါဝင်ပတ်ဝန်းကျင်ကနာမည်မှတ်တမ်းတင်နေဖြစ်စေမတင်သည်ဖြစ်စေကောင်းတဲ့အလုပ်ကိုမိမိလုပ်နိုင်တာထက်ပိုလုပ်ပြီးမိမိရဲ့သမိုင်းကြောင်းလှပအောင်အသက်ရှင်ဖို့လိုအပ်ကြောင်းနောင်လာနောက်သားတွေကိုလက်ဆင့်ကမ်းပြီးကောင်းတဲ့အမွေထားခဲ့နိုင်တဲ့သူတွေဖြစ်ကြပါစေ။နားစင်သူပရိတ်တက်လည်းလောကကြီးထဲမှာအသက်ရှင်တဲ့အခါမှာအမိုက်ပြတဲ့အုပ်စုအမိန်ပေးတဲ့အုပ်စုထဲမှာအသက်မရှင်ပဲအ ਨੇ ဆုံးကြော်စွာအုပ်စုဖြစ်ပါစေ။အမိနာမမတန်တင်ခြင်းမခံရပေမဲ့ကောင်းသောအမှုကိုစူးစမ်းပြီးလှုပ်ဆောင်တဲ့သူတွေဖြစ်ဖို့ဆန္ဒပြုရင်ဒီအကြောင်းအရာလေးနဲ့ဝေမျှဏိကုံချုပ်လိုက်ပါရစေ။ငါတို့ဒီအားမလျော့စိတ်မပြတ်ပဲကောင်းသောအကျင့်ကိုချင်းကြကုန်အံ့ထို့တို့တည်ကြည်၍ကျင့်လျင်အချိန်တန်သောကာလ၌အတည်နံကိုရိပ်ရကြလိမ့်မည်။ဂလာတိအခန်းကြီး6အငယ်9ကြားနာသူတယောက်စီတိုင်းပေါ်မှာဖျားသခင်ကောင်းချီးပေးပါစေ။